ာဇာကမြောင်ဒေသမှာဟာမက်စစ်သေးကြောရေးပေါ်အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေတီးတရာလျှော့ချဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့တောင်းဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကကာကာသီးသီးမြင်ပယ်လိုက်ပါတယ်။အဲ့ဒီအစားရည်ရွယ်ချက်တွေပြီးနောက်တဲ့အထိစစ်စင်ရေးကိုဆက်ပြီးလှုပ်ဆောင်သွားဖို့ဆုံးဖြတ်ထားတယ်လို့နေတန်ယာဟူးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတရဲ့ထောက်ခံမှုကိုလွန်စွာကျေနပ်အားရပြီးမဲ့လည်းဣသရေလပြည်သူတွေကိုလုံခြုံတည်ငြိမ်ရေးစီကိုပြန်လည်ဆောင်ကျဉ်းပေးဖို့ဣသရေလအနေနဲ့တွန်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ်။သမ္မတဂျိုးဘိုက်ဒန်ကတော့ဣသရေလကောင်းဆောင်နေတယာဟူးကိုအပြစ်ခံရစေးလမ်းကြောင်းပေါ်ကိုတွားဖို့တိသာတင်ရှားတဲ့တိုက်ခတ်မှုလျှော့ချတာတွေကိုသူမျှော်လင့်ထားတယ်လို့ပြောဆိုထားကြောင်းအင်ဂျူကဆိုပါတယ်။ဒီကြောင်းတိုက်ခတ်မှုတွေကြောင်းအပြင်းထန်ဝေဖန်ခံနေရတဲ့နေတယာဟူးကတော့သူ့ရဲ့တပ်ဖွဲ့တွေဟာအယက်သားတွေကြောက်နေဖို့အကောင်းဆုံးလှုပ်ဆောင်နေကြတာဖြစ်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ပါလက်စတိုင်းသမ္မတမမ်မွတ်အဘက်စ်ကတော့ဒါကိုကာကာသီးသီးငင်းဆိုလိုက်ပြီးအစ္စရေးဟာဂါဇာမှာဆေးရဆိုးမှုတွေနဲ့အစိုးရအားပေးအားမျှလုပ်တဲ့အကြမ်းဖက်မှုတွေကိုကျူးလွန်နေကြတယ်လို့ရုံးမြင့်ကြမိတ်ခုံကပြောကြားခဲ့ပါတယ်။လူ့သမဂ္ဂလူ့ခွင့်ရေးကျွမ်းကျင်တွေကတော့လူနေထူထပ်တဲ့နေရာတွေကိုအစ္စရေးရဲ့တိုက်ခိုက်မှုအတွက်အယက်သက်စစ်ပတ်ခွဲခြားမှုမရှိဘဲအလွန်ကြုံအင်အားသုံးစွဲလို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အပြစ်ကရဲ့ဆေးရထုတ်ပြန်ကြေညာနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမဲခွဲရမှာတော့အစ္စရေးရဲ့မဟာမိတ်ဖြစ်တဲ့အမေရိကန်ကဗီဒီယိုအားနဲ့ပိတ်ဆို့ထားပြီးတော့ဒီလိုထုတ်ပြန်ကြေညာချက်ကတန်တမာရေးအားထုတ်မှုတွေအတွက်အကူအညီမရရှိစေဘူးလို့ဆိုပါတယ်။